မြန်မာနိုင်ငံမှာရောက်နေတဲ့ကလပ်သမဂ္ဂလုံခြုံရေးကောင်စီရဲ့ကိုယ်စားလှယ်ဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့ရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပါနေတော့ကမွန်လွယ်ပိုင်းနေပြည်တော်မှာတီးကြားစီတွေ့ဆုံခဲ့ကြပါတယ်မနေ့ကညပိုင်းမှာတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်အဲ့တွေ့ဆုံမှုမှာပါဝင်သူတူဖြစ်တဲ့ဦးအေးလွင်ကိုကျွန်တော်ဆက်သွယ်ရင်းမြန်ထားပါတယ်ဦးအေးလွင်ကမစ္စတာကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာဂျန်ဘေးကော်မရှင်အဖွဲ့မှာပါဝင်ခဲ့တဲ့သူတူပါ
သူတို့ကပြောတာဦးရင်နားထောင်တာများပါလေမရှင်းတာကိုလေးပါလေအဲ့လိုပုံစံကိုပြရပ
ါဆရာတို့အနေနဲ့အဓိကဘာအကြောင်းတွေကိုတင်ပြကြပါလဲခင်ဗျာ
ကျွန်တော်ပြောခဲ့တာအားလုံးဆိုရင်လက်တလောရမကြီးမှာဖြစ်နေတဲ့ကိစ္စရတဲ့ဟာကျက်တော်တစ်ခုကိုကြီးနေလို့ဆိုရင်ဒီလိုမျိုးကိုမလူခြင်းနဲ့အချက်အလက်တွေကအမျိုးမျိုးပူဆိုးဆိုးလာအောင်ဒီလိုဆိုဆိုဟိုဒီလုပ်နေရဆိုတာကျွန်တော်တွေ့ရတယ်။ကြေကနာလေးပြိပက္ခတွေဟာဟိုတော်တော်ရှုပ်ထွေးတယ်။နည်းနည်းလေးမတလို့လဲဖြည့်ရှင်းမှုတက်ပါလေမလို့ပြရမှာလေ။ဒီလိုလေအမျိုးမျိုးပူထုံဆုံးဆိုဟိုဒီနဲ့ပြက်ပြားအောင်နှောက်ယှက်ပြက်စီးနေတဲ့လူတွေဟာစံတန်တင်နေဆိုင်ကြကျွန်တော်တွေ့ရတယ်။အဲ့ဒီလူတွေဟာဘာသာရေးလူမျိုးကြီးကိုမိုက်တိုက်တယ်၊ပူထိုးတယ်ကျွန်တော်ရဲ့အိတ်ကြံပြချက်ကိုတခြားအစ္စလာမ်ဘာသာဝင်မဟုတ်ဘဲ NGO ဖွဲ့ရတူတွေကလည်းပို့ပြီးတော့ဆက်လက်ပြီးတော့ရှင်းပြနေတယ်။အဲဒီခိုင်းကြီးလို့ပြောရမှာပေါ့လေ။အချက်ကတော့ဓမ္မတွေများဟာအဖွဲ့အစည်းတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတဲ့အခါမှာသူတို့အနေနဲ့အောက်ခြေကြည့်ရင်းရောက်တာမှလာရောက်သွားအောင်ကွန်ပျူတာပြန်လာလို့ဘာလို့ညာလို့လုပ်ရင်းပြန်ရပြီးပြန်လာလို့လုပ်ရင်းရလို့ပြီးတော့သာမိုက်ချက်ပြီးအမုန်းတရားတွေနဲ့အာဂါဒတွေနဲ့ဘာသာတစ်ခုလို့နိုင်ငံတော်အတွက်အန်ဒီယိုဖြစ်နေပြီဆိုတာကိုအောက်ခြေကြည့်ကြည့်ရောက်တဲ့လူတွေမယုံယုံအောင်ကိုစနစ်တကျကိုအခိုင်အမာလုပ်နေကြဆိုပြီးတော့ကိုဒီလိုကပေါ်ထွက်သွားကြတယ်အစ္စလာမ်ဘာသာဝင်ဟုတ်တယ်လူတွေအပြောတော့တာလေးကျွန်တော်ကြားရတယ်လေကျွန်တော်တို့လည်းအဲ့ဒီလိုပဲမြင်နေပါတယ်အဲ့တော့ပရိသတ်ကများမှအများထွက်နေပြီများအစ်စ်ပွဲများကနေပြီးတော့ဆန်းသာကြွေးဝါနေပြီများအဲ့ဒီဒီများရဲ့အန်ဒီယိုဟာအရင်ဆုံးကျွန်တော်တို့တိုက်ခိုက်ရတယ်ပြီးတော့မှဖြစ်ပေါ်နေတဲ့ပရိသတ်ကများရဲ့ရင်းမြစ်ကိုဒေသဆောင်ဆက်ပြီးတော့ကျွန်တော်တို့အချိန်ယူပြီးတော့ကျွန်တော်ကြည့်လဲအောင်ဆက်ကူလို့အပ်တယ်ဒါလေးကျွန်တော်ပြောပါမယ
်လုံခြုံရေးကောင်စီအဖွဲ့လှုပ်ဆောင်မှုကဒီခုပရိပခမှာဘလောက်တိထိရောက်မှုတွေရှိမယ်လို့ဆရာတို့ခံမှန်းလဲခင်ဗျာ
အဲကျွန်တော်တို့ကတော့အဲ့ဒီခံမှန်းတာတွေပါလေတဲ့ဒီကျွန်တော်ပြောလိုက်တဲ့အကြံကတော့ဖြစ်ရင်လက်စလုံးလုံးနေတဲ့ပုံစံတွေကတော့အခြေတွေးဖို့တွေအခြေခဲတွေအများကြီးရှိသေးတယ်။ရန်တဲ့တစ်ခုကိုထွန်းလို့လိုလို့လေအပြာမှာမှန်ကတော့အခြေလက်တွေကိုတိမှတာရှိရင်ဒီမူဝါဒများကိုချပြီးတော့ဒါရှုံ့ဆောင်တဲ့ဆွဲတဲ့ပုဂ္ဂိုလ်ဒီတက္ကနာရဲ့အခြေကိုရှာမဲ့လူတွေဟာအဲ့လိုအကြံကောင်းဉာဏ်ကောင်းနဲ့လမ်းတစ်ခုကိုတည်ထွင်လို့လိုလို့နေအဲ့တော့ဘယ်ကောင်းဆုံးကောင်းနေလဲကျွန်တော်ဒီပါပါလို့ကျွန်တော်အဲ့လိုနဲ့တရားဖတ
်နေမှာအစိုးရကိုယ်တိုင်ကနိုင်ငံတကာလွတ်လပ်တဲ့အဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုပြဿနာဖြစ်ပွားခဲ့တဲ့နေရာတွေမှာလေ့လာစုံစမ်းခွင့်တွေကြက်တနနာမပေးသေးပါဘူးအရင်ကတည်းကဆိုင်တော့အခုလိုမျိုးအဖွဲ့အစည်းတွေရောက်လာတာအရေးအတွက်အပြင်တော့နည်းနည်းပုံများလာရလို့ဆိုရမှာပေါ့လေဆိုတော့သူတို့ကိုယ်တိုင်ကကျင့်သက်မှုတွေရှိလားဘယ်လိုပြောပါလဲခင်ဗျာ
ကျေးဇူးမှုနဲ့ကျေးဇူးမှုဆိုတာတော့ဒီအတိုင်းအတာမှာမူတည်တာပေါ့လေကျွန်တော်တို့ကော်ပိုရှင်ကိုယ်တိုင်ကြီးချင်းတွေအဲ့ဒီဖြစ်ခဲ့တဲ့နေရာကိုကြွားတဲ့အခါမှာတရက်တောင်ဟိုအချိန်ပိုင်းတော့ပဲကြွားနိုင်တဲ့အခြေအနေမျိုးတွေရှိခဲ့တယ်လေ။အဲလိုအချိန်ပိုင်းရဲ့အတွင်းနဲ့ကျွန်တော်တို့ကဟိုပြက်ပြက်ပါတာဟိုကုန်းတတ်ချက်တွေဆုံးချက်ချက်တွေချဖို့ဆိုတာကတော့တိတ်တော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလေ။အဲတော့ဒီပုဂ္ဂိုလ်တွေလည်းအခုတော့ကြွားတဲ့အခါမှာလည်းတရက်ချင်းနဲ့ကြွားလိမ့်လာမယ်တဘောမျိုးရှိရပါတော့လေ။တိုးတော့ကောင်းတော့ချိန်လမ်းတစ်ခုပေါ့လေ။ဟိုမှန်ကန်တော့ချိန်လမ်းတစ်ခုကိုချပြီးပြီ။အဲလိုညံ့ကြွားလာပြီးရင်အများဒီကလည်းများတဲ့အပေါ်မှာရှုတော့နေရင်အနေနဲ့ကလည်းများများနဲ့တုံ့တက်လိုက်လို့ဆိုလို့ရှိရင်အရင်ကလည်းပူပြီးတော့ကအခြေအတွက်အချက်လက်ကောင်းတွေကတော့ရလာမယ်လို့တော့ကျွန်တော်ယုံကြည်တယ်
။ဟုတ်ကဲ့ဦးရွေးလွင်ကျေးဇူးတင်ပါတယ်။ဒေါ်ဇိုရေးကောင်စီရဲ့ကိုယ်စားလှယ်ဖွဲ့နဲ့ဒေါ်ဆန်းစုကြည်တို့မြေတုံးကတွေ့ဆုံခဲ့ကြတော့ကအကြမ်းဖက်မှုတွေဟာအချိန်မီပြန်ပေါ်လာနိုင်တဲ့အကြောင်းပြစ်ပကဖြစ်ရတဲ့အကြောင်းစင်းမြစ်ကိုရှာဖွေဖြေရှင်းမှုလိုအပ်တဲ့အကြောင်းအမှုတရားပြန်ပွားမှုကာကွယ်တားဆီးရေးစတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့တော့ကတော့မြန်မာစစ်တပ်အတွင်းမှာစီကံဖောက်တဲ့သူတွေကိုဥပဒေနဲ့အညီရေးယူနေတဲ့အကြောင်းရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတွေမှာလိန်ချမ်းဖက်မှုတွေရှိတဲ့ဆိုတဲ့ဆွဆွချက်နဲ့ပတ်သက်ပြီးတော့စစ်တပ်အနေနဲ့အပြင်းထန်အရေးယူအပြစ်ပေးနေတဲ့အကြောင်းမြန်မာစစ်တပ်တမိုင်းကျောင်းမှာလည်းလိန်ချမ်းဖက်မှုမရှိတဲ့အကြောင်းပြင်နိုင်ငံတကာအဖွဲ့အစည်းတွေကနေပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးတဲ့နေရာမှာဒေသခံတိုင်းသားတွေအတွက်လည်းအလေးထားပြီးတော့တော်ရူညီမြတဲ့အကူအညီတွေပေးဖို့လိုတဲ့အကြောင်းတွေကိုတက်မတော်ကွယ်ဦးစည်းချုပ်ဘက်ကလုံခြုံရေးကောင်စီကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်